Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်လေးကိုလိုင်းဒိုမီတာ16.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့စီစဉ်လေးတာဝန်ယူတင်ဆက်သွားမှာပါ
ကျမရေးတင်တာကြပါရှင်။အီရန်နိုင်ငံရမာဒီမြို့ကဗျူဟာကျတဲ့ခြံဝင်းကို IS Islamic စစ်သွေးကြွရဲ့လက်ထက်ကပြန်သိမ်းယူလိုက်ပြီးတဲ့နောက်မှာတော့အစိုးရအဆောက်အအုံပေါ်မှာနိုင်ငံတော်အလံကိုလွှင့်ထူလိုက်ပါတယ်။2015ခုနှစ်အတွင်းမှာတက်ခံရတဲ့သတင်းတောက်69ဦးရှိခဲ့တယ်လို့သတင်းတောက်များကွယ်စောင့်ရှောက်ရေးကော်မတီရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြသွားဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့၃ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားကြတဲ့သတင်းမှာကြားရဖို့ရှိတာကတော့
မီရင်တမှုရဲ့တင်ပြီးရှေးရသူတို့အရင်ငင်းမြင်ကိုရစ်တိတာတော်မှာမြန်မာတမ်မတော်ဖက်ကအလောင်းပေါင်း20နဲ့တလောင်း
ရခိုင်တမ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဘိုမူကြီးဒေါက်တာညိုထွန်းအောင်ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒါအပြင်ရှမ်းပြည်နယ်ကြောင်းမဲဖက်မှာလည်း TNL တအောင်ပလောင်တက်နဲ့ရှမ်းပြည်တောင်ပိုင်းတမ်မတော်တို့တိုက်ပွဲတွေပြင်းထန်နေတဲ့သတင်းတွေကိုကြားရမှာဖြစ်တယ်လို့နေတိကူအကျိုးတချင်းလက်ဆောင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်
အီရန်နိုင်ငံရမာဒီမြို့ကဗျူဟာကျတဲ့ခြံဝင်းကို IS Islamic စစ်သွေးကြွတွေလက်ထက်ကနေပြန်သိမ်းယူပြီးတဲ့နောက်မှာအီရတ်တပ်တွေကအစိုးရအဆောက်အအုံတစ်ခုပေါ်မှာနိုင်ငံတော်အလံကိုမနေ့ကတည်းကပဲလွှင့်ထူလိုက်ပါတယ်။အမေရိကန်ဥဆောင်ပြုလုပ်တဲ့လေကြောင်းစစ်ဆင်မှုတွေရဲ့အထောက်ပံ့နဲ့အီရတ်တပ်ဖွဲ့တွေက IS စစ်သွေးကြွတွေကိုမြို့လယ်ကနေတိုက်ထုတ်ခဲ့ပြီးတဲ့နောက်အဲဒီကအဓိကအစိုးရခြံဝင်းကိုထိန်းချုပ်နိုင်ခဲ့တယ်လို့စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါတယ်။သူတို့ကပဲမြို့ရဲ့တချို့နေရာတွေမှာတော့ ISD ဟိုတစုဒီတစုကျန်နေတုံးပဲလို့ဆိုပါတယ်။ကြေပြောတဲ့အန်ဘာပြည်နယ်ရဲ့မြို့တော်ရမာဒီမြို့ဟာမေလမှာ IS လက်ထဲကိုရောက်သွားတာဖြစ်ပြီးတော့အီရတ်တပ်ဖွဲ့တွေနဲ့အမေရိကန်ဦးဆောင်တဲ့အစ်စ်စင်ရေးတွေအတွက်အကြီးအကျယ်ကြဆုံမှုဖြစ်ပါတယ်။ရမာဒီနဲ့အနားက ISD ရဲ့ထိန်းချုပ်ခံဖလူဂျာမြို့တို့ကအမေရိကန်တို့အီရတ်ကိုဝင်ရောက်ခဲ့တဲ့၈နှစ်တာကာလအတွင်းမှာတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့မြို့တွေပဲဖြစ်ပါတယ်ရှင်။
ဘယ်ဂျီယံနိုင်ငံမှာလူနှစ်ဦးကိုလွန်ခဲ့တဲ့တနင်္ဂနွေနေ့တနင်္လာနေ့တွေရုံးကဖမ်းဆီးခဲ့ပါတယ်ဘယ်ဂျီယံနိုင်ငံရဲ့အထင်ကရနှစ်သစ်နေရာတွေကိုနှစ်သစ်ကူအကြိုတွေမှာတိုက်ခိုက်ဖို့စီစဉ်နေဆိုတဲ့တန်တရားနဲ့အဲဒီလူနှစ်ဦးကိုဖမ်းဆီးတာဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်နေအိမ်တွေကိုရှာဖွေမှုပြုလုပ်ရမှာလဲစစ်ဖက်သုံးဝစ်စုံနဲ့ IS အကြမ်းဖက်စစ်သွေးကြွတွေရဲ့ဝါဒဖြန့်ချီရေးနဲ့ဆိုင်တဲ့ပစ္စည်းတွေကိုတွေ့ရပေမဲ့လက်နက်တွေပောက်ကွဲစေတဲ့ပစ္စည်းတွေကိုတော့မတွေ့ရဘူးလို့ဒီကနေ့မှာပဲအဲဒီရှိနေတွေကပြောပါတယ်ဘရက်ဆဲလ်ကနေအိနီကိုရှာဖွေမှုပြုလုပ်ပြီးနောက်လူ6ဦးကိုခေါ်ယူစစ်ဆေးမေးမြန်းပြီးနောက်4ဦးကိုပြန်လွှတ်ပေးလိုက်တယ်လို့လည်းဒီအစိုးရအမှုလိုက်ရှင်တွေကပြောပါရယ်နိုဝင်ဘာ13ရက်နေ့ကလူပေါင်း130လောက်တည်ဆုံခဲ့တဲ့ပြည်သက်နိုင်ငံပါရီမြို့ကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူအသေးခံဘုံးဘက်သမားဘရာဟင်အရီစလမ်နဲ့ဘီလာဟက်ဖီရိုဟာဘယ်ဂျီယံနိုင်ငံမှာနေထိုင်ခဲ့တာကြောင့်စုံစမ်းစစ်ဆေးမှုတွေကိုဘယ်ဂျီယံနိုင်ငံမှာဒီအဓိကထားလှုပ်ဆောင်နေတာဖြစ်ပါတယ်ပါရီမြို့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ဦးကိုဘယ်ဂျီယံရဲတွေကဖမ်းဆီးထားပေမဲ့ဒီကနေ့ဖမ်းဆီးမှုနဲ့တော့ဆက်ဆက်မှုမရှိဘူးလို့အစိုးရရှိနေတွေကပြောပါတယ်ခင်ဗျာ
ဂရီးနိုင်ငံအေသင်မြို့နာကပီရီရက်စ်စိတ်ကန်းကိုရွှေ့ပြောင်းဒုက္ခသည်တထောင်ကျော်အင်္ဂါနေ့ဒီကနေ့မှရောက်ရှိလာကြပါတယ်ဒုက္ခသည်အများပြားကအစီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကဖြစ်ပြီးတော့အခုစိတ်ကန်းကိုတော့ဂရီးကျွန်းတွေဖြစ်တဲ့ချီနဲ့လေဘိုတို့ကလာကြတာဖြစ်ပါတယ်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့အပြောအရဆိုရင်ဒီဇင်ဘာလအတွင်းမှာဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်အရေအတွက်ကအရင်ကထက်နှဲသွားတာပါ။အရင်လောက်ကရောက်ရှိတဲ့ဒုက္ခသည်အရေအတွက်ကတသိန်းရွဲကျော်ပြီးတော့အခုလမှာတော့9000ကျော်ပဲရှိပါတယ်။ဒီနေ့အစောပိုင်းကစပြီးဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်စုစုပေါင်း8သိန်းခွဲလောက်ရှိပါပြီ။အီတလီနိုင်ငံမှာတော့ဆစ်စလီရေလက်ကြားကိုရောဘာလေလေးတွေနဲ့ကူးဖြတ်လာတဲ့ရွှေပြောင်းဒုက္ခသည်တွေရေပြင်မှာအခက်အခဲကြုံကြရလို့အီတလီကမ်းခြေဆောင်တပ်ကကယ်ယူခဲ့ရပါတယ်။Christmas သတင်းပတ်အတွင်းမှာကယ်ယူမှုပေါင်း28ခုပြုလုပ်ခဲ့ရပြီးတော့ဒုက္ခသည်ပေါင်း3000ကိုကယ်တင်နိုင်ခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့ကတော့ဒုက္ခသည်1000နီးပါးကိုလေပြားကမ်းရိုးတန်းကနေနော်ဝင်းသင်္ဘောကကယ်တင်လာခဲ့ပါတယ်။သူတို့ကလည်း Christmas ရက်ပိုင်းအတွင်းမှာလေးကောက်ခွဲပြီးတော့ကယ်တင်လာခဲ့တာဖြစ်တယ်လို့ကုညီကယ်ဆယ်ရေးလှုပ်သားကပြောပါတယ်ရှင်
။ Israel တရားရုံးချုပ်ကဒီဝန်ကြီးချုပ်ဟောင်း Ehud Olmert အပေါ်ချမှတ်ထားတဲ့ထောင်ဒဏ်6နှစ်ကနေ18လအထိကိုဒီကနေ့မှာရှော့ချပေးလိုက်ပါတယ်။2014ခုနှစ်ကလက်စားမှုနဲ့အဓိကဆွဲချက်တင်ခဲ့တာကိုပယ်ဖျက်ပေးလိုက်ပြီးတဲ့နောက်ပြစ်ဒဏ်ကိုအခုလိုရှော့ချပေးလိုက်တာပါ1992ခုနှစ်ကနေ2003ခုနှစ်အထိဂျေရုဆလင်မြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်ခြင်းအတွင်းဟ Holy Land လူနေအဆောက်အဦဆောက်လုပ်ရေးကိစ္စမှာလက်ယူမှုရှိခဲ့တယ်ဆိုပြီးတော့သူ့ဘော်ဆွဲချက်တင်ခဲ့တာပါအခုလိုအဓိကအမှုကြီးကနေကင်းလွတ်ခွင့်ပေးလိုက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်သူ့အနေနဲ့အတော်စိတ်သက်သာရရသွားပြီးသူဟာဘလို့လက်ယူမှုကိုမှမလုပ်ခဲ့ဘူးလို့ဒီ2006ခုနှစ်ကနေ2009ခုနှစ်အထိအစ္စရေးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူအေဟုဒ်အိုမာကသတင်းစရောက်တွေကိုပြောပါတယ်အသက်80အရွယ်အိုမာဟာဖေဖော်ဝါရီလ15ရက်နေ့မှာပြစ်ဒဏ်ကိုစတင်ကျခံရမှာဖြစ်တယ်လို့ဂျေရုရှလင်တရားရုံးကနေတိုက်ရိုက်လွှင့်ထုတ်တဲ့သတင်းမှာဖော်ပြထားပြီးသူဟာပထမဆုံးအကျဉ်းကျခံရမဲ့ထိတ်တန့်အစိုးရအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ခင်ဗျာ
ရွေမေးခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဒုတိယကမ္ဘာအစစ်အတွင်းမှာဂျပန်စစ်တပ်ကလိန်ဖျော်ဖြေရေးလုပ်ငန်းတွေမှာအတ္တမစေခိုင်းခံခဲ့ရတဲ့ထိုင်ဝမ်အမျိုးသမီးတွေကိုဂျပန်နိုင်ငံကတောင်းပန်ပြီးတော့နစ်နာခြင်းငွေပေးရဖို့ထိုင်ဝမ်သမ္မတမာရင်ချောင်းကဒီကနေ့ပဲတောင်းဆိုသွားပါတယ်။ဂျပန်အစိုးရအနေနဲ့အဲ့ဒီလိန်ကျွန်ပြုခံရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုနဲ့ဂုဏ်သိက္ခာကိုစောင့်ခြင်းပေးတဲ့တယ်လို့ထိုင်ဝမ်သမ္မတမားကအလေးထားပြောသွားပါတယ်။ဒီအမျိုးသမီးတွေကိစ္စနဲ့ပတ်သက်လို့ဂျပန်အစိုးရနဲ့ညှိနှိုင်းနေဆဲဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဒေးဗစ်လင်းကထိုင်ပေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောသွားပါတယ်။ထိုင်ပေအမျိုးသမီးကယ်ဆယ်ရေးအဖွဲ့ရဲ့မှတ်တမ်းအရဆိုရင်ထိုင်ဝမ်အမျိုးသမီး2000လောက်ဟာဒုတိယကမ္ဘာစစ်အတွင်းမှာလိန်ကျုံဖြစ်နေအတ္တမခိုင်းစေခံရတယ်လို့ဆိုပါတယ်။အဲ့ဒီထက်က၄ယောက်ပဲအခုအသက်ရှင်ဆဲကျန်တော့တာပါ။အဲ့ဒီအမျိုးသမီးကြီးတွေရဲ့အသက်ကလည်း90ဝန်းကျင်ရှိပါပြီရှင်။
2015ခုနှစ်အတွင်းမှာတက်ခံရတဲ့သတင်းတောက်69ဦးရှိခဲ့တယ်လို့သတင်းတောက်များကာကွယ်စောင့်ရှောက်ရေးကော်မတီ CPG အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တက်ဖြတ်ခံရတဲ့သတင်းတောက်40ရာခိုင်နှုန်းဟာအစ္စလာမစ်စစ်သေးကြအဖွဲ့တွေဖြစ်တဲ့ Al-Qaeda နဲ့ IS အဖွဲ့တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒီနှစ်အတွင်းမှာပဲအစ္စလာမစ်စစ်သေးကြအဖွဲ့တွေဖြစ်တဲ့ Al-Qaeda နဲ့ IS အဖွဲ့တွေရဲ့လက်ချက်ကြောင့်ကမ္ဘာတဝန်းကသတင်းတောက်28ဦးသေဆုံးခဲ့ရကြောင်းတက်ဖြတ်ခံခဲ့ရတဲ့သတင်းတောက်40ရာခိုင်နှုန်းဟာတာဝန်ထမ်းဆောင်ချိန်မှာတက်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဒီသတင်းတော်များကာကွယ်ဆောင်ရှောက်ရေးကော်မတီ CPJ ကဆိုရတဲ့ကြံတက်ဖြတ်ခံရတဲ့သတင်းတော်26ဦးဟာသူတို့ရဲ့အလုံနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့ CPJ ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။အသက်ခံရတဲ့သတင်းတော်တွေက9ဦးကပြင်သစ်နိုင်ငံမှာအသက်ခံခဲ့ရတာပါ။2015ခုနှစ်အတွင်းမှာစီးပွားနိုင်ငံဟာသတင်းတော်တွေအတွက်အနေနဲ့အရှိဆုံးနိုင်ငံဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်ကနေရှင်အီရတ်၊ဘရာဇီး၊ဘင်္ဂလားဒေ့ရှ်၊တောင်ဆူဒန်နဲ့ယေမန်နိုင်ငံတွေမှာသတင်းတော်တွေပုံမှန်တက်ဖြတ်ခံရပြီးတနိုင်ငံမှာသတင်းတော်အနည်းဆုံး9ဦးတက်ဖြတ်ခံခဲ့ရပါတယ်။2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ23ရက်နေ့အထိတက်ဖြတ်ခံရတဲ့သတင်းတော်ဥယျာဉ်ဟာပြီးခဲ့တဲ့2014ခုနှစ်တုန်းကတည်းကများတယ်လို့ CPJ ကပြောပါတယ်။2014ခုနှစ်အတွင်းတက်ဖြတ်ခံခဲ့ရတဲ့သတင်းတော်ဥယျာဉ်ဟာ62ဦးထိရှိခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာမနစ်ကနှစ်သစ်ကူပွဲတော်အတွင်းလူတွေတယောက်ပေါ်တယောက်ပြိုကျနေပြီလို့လူ36ယောက်သေဆုံးခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့နာမည်ကျော်သမိုင်းဝင်ဘန်မြေကန်နေရာမှာနှစ်သစ်ကူပွဲတော်မကျင်းပတော့ဘူးလို့ရှန်ဟိုင်းမြို့အာဏာပိုင်တွေကပြောပါတယ်။မျိုးတော်ပြောရေးဆိုခွင့်ရှိသူရှူဝေကဒီသတင်းကိုကြေညာသွားပြီးတော့ CCTV ရုပ်သံရဲ့ blog မှာဖော်ပြထားပါတယ်။ဝိုင်ပူးမြစ်ကမ်းမှာလူတွေထောင်ပေါင်းများစွာစုဝေးခဲ့ကြပြီးတော့မြစ်ဘေးလမ်းမှာရှောက်ဖို့အလူရဲ့လှုပ်ဆောင်ကြတော့လူတွေပြိုကျပြီးတော့တေဆုံးကုန်တာပါ။တေဆုံးသူအများစုကအသက်20ဝန်းကျင်တွေဖြစ်ပြီးတော့လူ49ယောက်ထက်မနည်းလဲဒဏ်ရာရရှိသွားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကတော့ဗန်းမြစ်ကမ်းနှစ်ဖူးနေရာမှာမီးပန်းဖောက်ပြီးတော့လေဆံမီးလှပြပွဲလှုပ်ဖို့စီစဉ်ထားပေမဲ့လူပေါင်း3သိန်းလောက်ရောက်လာခဲ့ကြပါတယ်။မနစ်ကလူရဲများပြီးတော့မနိုင်မနေဖြစ်မှာဆိုလို့သူတို့လုပ်မဲ့အစီအစဉ်ကိုမြို့အရာရှိတွေကရဲ့အတော်ကြာကြိုးပြီးတော့ဖျက်သိမ်းခဲ့တာပါ။ဒါမဲ့လူတွေရောက်လာခဲ့ကြပါတယ်။ဒီနေ့လည်းနှစ်သက်ကူအစီအစဉ်တွေဖျက်သိမ်းထားရလို့ကြေညာပေမဲ့လည်းကို့ဖာကိုလာကျင်တဲ့သူတွေအနေနဲ့တော့သေချာစနစ်တကျနဲ့ဘေးအန္တရာယ်ကင်းအောင်သွားလာကြဖို့တတိပေးထားပါတယ်ရှင်
။အင်္ဂလန်နိုင်ငံမြောက်ပိုင်းကသမိုင်းဝင်ယော့ခ်မြို့မှာတင်းလာနေကရေကြီးရေရှမ်းဖြစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့အပတ်တွင်မိုးသေးထန်စွာရွာသွန်းခဲ့ပြီးယော့ခ်မြို့မှာဒီရှမ်းတက်လာတဲ့ရေတွေကိုစုပ်ထုတ်ပြီးတဲ့နေရာမှာလျှက်စစ်တအားပြတ်တောက်မှုကြောင့်ရေတွေကိုစုပ်ထုတ်မပေးနိုင်တော့ဘဲရေရှမ်းတက်ခဲ့တာပါ။အခုခါမှာအဲ့ဒီနေရာမှာနေထိုင်သူတွေကိုကယ်ဆယ်ဖို့နဲ့အရေးပေါ်ကူညီတွေပေးအပ်ဖို့ဗြိတိန်တပ်ဖွဲ့ဝင်ယာနဲ့ချီချထားပေးပါရတယ်။ ရောက်မြို့မှာအဆောက်အဦ900လောက်ထိရေနှိမ့်မြုပ်သွားတယ်လို့ဒေတာအာနာပိုင်းတွေကပြောပါတယ်ရေတွေကိုအချိန်မီစုပ်မထုတ်နိုင်တော့ပဲ Force မြစ်တာရိုးကိုထပ်ပြီးတော့မြှင့်ခဲ့ရတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီကပြောပါတယ်ရေကြီးရေရှမ်းမှုကိုကာကွယ်ဖို့ဒီနှစ်ပိုင်းတွေမှာအဓိကထားလှုပ်ဆောင်ခဲ့ပေမဲ့အင်္ဂလန်မြောက်ပိုင်းကဒေတာအချို့ကတော့ရေကြီးရေရှမ်းမှုတွေကနေအကာအကွယ်ပေးဖို့လိုအပ်နေသေးပါ Britain ဝန်ကြီးချုပ် David Cameron ရောက်မျိုးကိုရရှိစမှာအစိုးရရဲ့ရေကြီးရေရှမ်းမှုကာကွယ်ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ကာကွယ်ပြောကြားခဲ့ပါတယ်။နောက်6နှစ်အတွင်းအစိုးရအနေနဲ့ 1.3 ဘီလီယံပေါင်သုံးဆွဲမှဖြစ်ပြီးနောက်ထပ်လည်းပို30သွားဖို့စဉ်းစားသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။မနေ့ကတော့ဒီမိုးရွာသွန်းမှုရောင်းနေသွားပြီးတော့မြေရေဟာဆက်တက်မလာတာဒါမှမဟုတ်စတင်ကျဆင်းနေပြီလို့သဘာဝပတ်ဝန်းကျင်အေဂျင်စီကပြောပါတယ်ခင်ဗျာ။
2015ခုနှစ်အတွက်ကမ္ဘာပေါ်မှာအနှစ်သက်ဆုံးအမျိုးသမီးနဲ့အမျိုးသားတွေဆင်းနေမှာ Gallup စစ်တမ်းကောက်ယူရမှာတော့ American သမ္မတ Barack Obama နဲ့ Democratic သမ္မတလောင်းဖြစ်တဲ့ရွေးချယ်ခံရနိုင်ဖို့မျှော်လင့်ထားတဲ့ Hillary Clinton တို့ထိတ်ဆုံးနေရမှာရှိပါတယ်။အနှစ်သက်ဆုံးအမျိုးသမီးစီးရင်ဝင်12ယောက်ထဲမှာတော့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်ကနံပါတ်10နေရာမှာရှိပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုအောင်တို့ကကြီးညာပေးသွားတော့ပါရှင်ခုတော့တရင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှစ်လာနေပါတိုက်ပွဲရက်တက်နေတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဖက်မှာဒီကနေ့ပါဆို3ရက်ဆက်လိုက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်လက်ရှိငင်းချိုင်းရေဖောဆောင်နေဆဲကာလအတွင်းမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြမှာတိုက်ပွဲတွေရှိနေသေးပေမဲ့လို့နောက်တက်လာမဲ့အစိုးရတည်လက်ထက်မှာကျေပြန့်တဲ့ငင်းချိုင်းရေဖြစ်လာနိုင်မယ်လို့ပြည်ထောင်စုငင်းချိုင်းရေဆွေးနွေးမှုပူးတွဲကော်မတီကောင်ဆောင်တွေကသုံးသပ်နေပါတယ်နိုင်ကွန်အိမ်ကတင်ပြပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရကနေ NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းဖို့ညှင်းဆန်ထားခဲ့တဲ့ရခိုင်တပ်မတော်အာရကန်အာမီနဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာဒီဇင်ဘာ29ရက်နေ့ကနေဒီကနေ့မနေ့ထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြား3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေမှုအခြေအနေကိုတော့ရခိုင်တပ်မတော်ရဲ့ဒုတိယစုစည်းချုပ်ဘူမူကြီးတောင်တန်ညူထွန်းအောင်ကအခုလိုပြောပါဗျာ။ကြော
က်တော်မှာဆိုရင်ရှေ့ဒီတာဒီအခြေဖက်ပေါ့။အခြေဒီတာဒီအခြေဖက်နာမဖြစ်တဲ့။အမနေ့ကလည်းဒီတော်ဝိုင်းမှာပါပဲ။အဒီကျွန်တော်တို့ရခိုင်တပ်မတော်ရဲ့လှုပ်ရှားစစ်ကြောင်းနဲ့ဒီမြမတမတော်ရေဘောနခတိစကားကကုလက်အခါ3.5ကတော့ဒီကြောက်တော်ချီစိတ်ပေါ့သူတို့နဲ့ထိပ်ပြီးတော့ကျွန်တော်တို့တိုက်ပွဲတွေဖြစ်တယ်ဆိုတော့အဲ့ဒီပထမတည့်ရက်မှာသူတို့နည်းနည်းအထီးခက်ညားပြီးတော့ဆုတ်သွားတယ်28ရက်နေ့မှာသူတို့ပြန်တက်လာတယ်မနေ့အပေါ်မှာ28ရက်နေ့ဆိုတော့တိုက်ပွဲကတော့အဲ့ရှင်းနိုင်တော့ကလေးကအစားဖြစ်ပြီးတော့တိုက်ပွဲကြီးတိုက်ပွဲတွေကတော့စေချင်အထက်မှာရှိတယ်ပြီးရင်ဒီနေ့မနေ့ပဲအဲ့ဒီသူတို့ဒီတချို့ပြန်ပြီးတော့အင်အားတွေထပ်တိုးပြီးတော့ထပ်တက်လာတော့ဒီနေ့မနေ့ခဏလာကြီးဆက်လက်မှာတိုက်ပွဲတွေစပြီးတော့ပြန်ဖြစ်နေတယ်ခင်ဗျာ
သုံးရက်တာကာလအတွင်းစဲချိန်ထက်မနည်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ထိခိုက်ကြဆုံးမှုအခြေအနေကိုတော့ဘူမူကြီးညူထွန်းအောင်ကအခုလိုဆက်ပြောပါတယ
်။နေရင်တပ်မှုရဲ့တင်းပြေးရှဲရသူတို့အဲ့ဒီညင်းမြင်ကိုတွေ့တာတော့မှမြန်မာတပ်မတော်ဖက်ကအလောင်းပေါင်း20နဲ့တလောင်းပေါ်တော့သူတို့တွေ့တယ်။အလောင်း9000တော့သူတို့ယူမသွားဘူး။အတန်းရရတော့သူတို့ဖက်ကတော့35ယောက်လောက်ရှိတယ်။ကျွန်တော်တို့ဖက်ကတော့အဲ့လိုမျိုး2ယောက်3ယောက်လောက်တော့ရတယ်
အခုလိုဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်သားဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုခဲ့ပေမဲ့တိကျအတည်ပြုချက်တော့မရရှိသေးပါဘူး။လက်ရှိမှာတော့တိုက်ပွဲဖြစ်ပွားရာကြောက်တော်မြို့နယ်မှာနဲ့မြောက်ဦးမြို့နယ်ဘက်မှာစစ်သားပါဝင်ရဲသားဖွဲ့ဝင်တွေကပါအင်အားဖြည့်တင်းထားပြီးလုံခြုံရေးတုံ့ပြန်ထားတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်တပ်မတော်ဟာ KIU ကချင်းလွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်ဒေသတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့ပြီးခဲ့တဲ့မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လတာတိုက်ပွဲရပ်တန့်နေရာကနေအခုလိုတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ပြီးမဲ့လည်းရခိုင်တပ်မတော်ဖွဲ့နဲ့တော့တွေ့ဆုံဆွေးနွေးခဲ့ခြင်းမရှိသေးပါဘူးဒါအပြင် NCA ကတပြည်လုံးပြည်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးရမှာလဲရခိုင်တပ်မတော်ကုကံတပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တို့ကိုခြံလှပ်ထားခဲ့ပါတယ်မြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့အလုံးပါဝင်တဲ့တွေ့ဆုံမှုလှုပ်ဆောင်ခြင်းမရှိတာဟာငင်းချမ်းရေးနဲ့ပတ်သက်ပြီးယူသားမှုမရှိဘူးလို့ရခိုင်တပ်မတော်ရဲ့ဒုတိယစုစည်းချုပ်ဘူမူကြီးဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ်
တို့အရေးကျွန်တော်တို့ရခိုင်တမ်းရောပေါ်မှာသဘောထားကတော့နိုင်ငံရေးရှန်ချလိုမှုတွေကိုတို့ရဲ့ပြောစကားအရာရောဖန်ပြီးလက်တွေ့လှုပ်ဆောင်ချက်အရာတွေရောကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါကနင်းချရင်းနဲ့ပတ်သက်ပြီးတော့တို့ဘက်ကတော့ဒီနေ့အချိန်ကြီးတော့အယူတော်မှုမရှိလို့ပဲပြောလို့ရတယ
် NCA ခေါ်တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးသူခဲ့တဲ့လက်နက်ကန်၈ဖွဲ့ပါဝင်တမတော်ကူစလဲအစိုးရနဲ့လွှတ်တော်ကူစလဲနိုင်ငံရေးပါတီကူစလဲတို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ကနေလာမယ့်နှစ်သက်ဇန်နဝါရီလ၁၂ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားမှာဖြစ်ပါတယ်ညီလာခံတက်ရောက်ဖို့အတွက်ရခိုင်တမတော်နဲ့ကိုကတပ်ဖွဲ့တို့ကိုဖိတ်ကြားသားခြင်းမရှိသလို Water ဖွဲ့ UWSA နဲ့မိုင်းလာတပ်ဖွဲ့UNFC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေအနေနဲ့လည်းညီလက်ခံတက်မတက်ကိုတော့မဆုံးဖြတ်ရသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်မှာရှင်တက်ဆက်တဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းတင်ပြပါမယ်။ရှမ်းပြည်နယ်ကြောင်မဲ့ဘက်မှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်နဲ့ TNLA တအောင်းပလောင်တပ်တို့ဒီရက်ပိုင်းအတွင်းဆက်တိုက်ဆိုသလိုတိုက်ပွဲတွေပြင်းထန်နေပါတယ်။တအောင်းပိုင်းနဲ့တွင်နယ်မြေပိုင်းနဲ့တိုးချဲ့လို့တဲ့အတွက်စစ်တပ်နဲ့ RCSS ပေါင်းပြီးတိုက်ခိုက်တာလို့ TNLA ဘက်ကဆွဆွဲသလို RCSS ဘက်ကလည်း TNLA ဘက်ကတော့သူတို့ကိုလိုက်လံတိုက်ခိုက်နေတာဖြစ်တယ်လို့တုံ့ပြန်ပါတယ်တဖက်တပ်တွေပြည်လဲမှုရရှိစေရေးညွတ်တော်တိုင်းရင်းသားများလူမျိုးများ Federal Council UNFC ကကြားဝင်ဆောင်ရွက်ပေးနေချိန်မှာပဲအခုလိုစီရင်တင်မာနေတာပါအသေးစိတ်ကိုမဆုမုံကဆက်ပြောပြပါမယ်ရှင
်ဟုတ်ကဲ့ပါတအောင်းမျိုးသားလူမျိုးရေးတက် TNLA နဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်တို့ကြားပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကနေစလို့တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရတာဒီကနေ့ဒီဇင်ဘာလ29ရက်နေ့မနက်ပိုင်းမှာလဲရှမ်းပြည်နယ်ကြောင်မဲမြို့ပန်ဆန်းနဲ့ကြောက်ဖြူကျေးရွာကြားမှာရင်ဆိုင်တိုက်ပွဲဖြစ်ခဲ့ကြပါတယ် RCSS ရှမ်းတောင်ပိုင်းတပ်နဲ့မြန်မာတပ်တို့ပူးပေါင်းပြီးတော့ TLLA ကိုတိုက်ခိုက်ခဲ့တယ်လို့ TLLA ရဲ့ပြောခွင့်ရမိုင်းအိုက်ကျော်ကပြောပါတယ
်ကြောင်မဲမှာတဝဲနဲ့နမ်ခါမန်ဝီဒီတာနာတဝဲကစီယာတပ်နဲ့ RCSS နဲ့ပူးပေါင်းမှာဒီလိုဖြစ်နေတိုက်ခိုက်တာတွေ့ရတယ်အကြေဆက်ကမြန်မာ့ကိုယ်တိုင်ကမလေးရှားမှုကနေရှိအန်စီလက်မှတ်ထိုးပြတဲ့နောက်ပိုင်းမှာကျွန်တော်ဒီတာကိုရောက်လာတယ်ရောက်လာမှဆက်ဆက်ဖြစ်ပြီးမှုဖြစ်တဲ့ချိန်ကျတော့လူမမဆက်ခွန်ကနေဖြစ်တဲ့ချိန်ကျတော့ဒုတိယဖွဲ့နယ်လည်းဖြစ်တယ်ဒီနောက်ပိုင်းမှာတော့စီရတာနဲ့ပူပေါင်းမှာဆက်ထလာတာတွေ့ရတယ်
ဒီလိုမျိုး TLLA တက်ကိုမြန်မာတက်နဲ့ပေါင်းတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို RCSS SSA တောင်ပိုင်းတက်ဘက်ကညင်ပါတယ်။ရှမ်းပြည်တောင်ပိုင်းတက်တွေနယ်မြေလှုပ်ရှားနေတဲ့နေရာတွေကို TLLA ဘက်ကတိုက်ခိုက်တာဖြစ်ပြီးတော့နှစ်ဖက်တက်တွေပြည်လွယ်မှုရှိစေရေးညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့ဂျားဝင်ညှိနှိုင်းမှုကိုလက်ခံတဲ့အနေနဲ့ RCSS ဥက္ကဋ္ဌဘက်က TLLA ကိုလာမတိုက်ဖို့တုံ့ပြန်ထားပြီးဖြစ်တယ်လို့လည်း RCSS SSA တောင်ပိုင်းတက်ပြောခွင့်ရဘူမူကြီးဆိုင်လာကပြောပါတယ
်။ TNLAကိုရန်သူလိုတက်မှတ်ပြီးတော့သူတို့ကိုစစ်ဆင်တိုက်ခိုက်ဖို့စစ်ဆင်ရေးလောက်တာလည်းမဟုတ်ပါဘူးအစိုးရတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့တိုက်ခိုက်နေတာလည်းမဟုတ်ပါဘူးကျွန်တော်တို့နေရာကိုကျွန်တော်တို့ပြန်လာပဲဖြစ်ပါတယ်ဘယ်လိုနည်းလမ်းနဲ့ပြည်လည်အောင်လုပ်ကြမလဲဆိုတာပဲကျွန်တော်တို့ဥက္ကဋ္ဌကြီးရဲ့လမ်းညွှန်ချက်တိုင်းပဲကျွန်တော်တို့ကအကောင့်ထဲပေါ်ဆောင်ဖို့အချိန်နဲ့ဖြစ်ပါတယ်သူကလမ်းတိုက်နေတိုက်ပွဲဖြစ်ကြမှာမဟုတ်ပါဘူးတိုက်ပွဲမဖြစ်ချင်လို့ NCA လက်မှတ်ကိုထိုးထားတာပဲဖြစ်ပါတယ်ခင်ဗျာဒီ UNFC ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့ဥက္ကဋ္ဌကိုလာညှိနှိုင်းပါတယ်အဲ့ဒါကိုကျွန်တော်တို့ဥက္ကဋ္ဌကသူတို့လာမတိုက်ရင်တိုက်ပွဲမဖြစ်ဘူးကျွန်တော်တို့နေရာကိုကျွန်တော်တို့ပြန်လာပဲဖြစ်တယ်ကျွန်တော်တို့ကိုလာမတိုက်ကြပါနဲ့မပြေလည်မှုတွေနားလည်မှုလွဲမှားတဲ့ကိစ္စတွေရှိရင်လည်းရှိတဲ့တမှုအချင်းချင်းညီနိုင်ပြီးအခြေရှာကြပါဆိုပြီးတော့တမ်းမြင်မှုတွေပေးသွားပါတယ်
။နိုဝင်ဘာလ29ရက်နေ့ကနေစလို့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲကွခိုင်မနန်ခမ်းဒေသတွေမှာ RCSS SSA ရှမ်းတောင်ပိုင်းတပ်နဲ့တအောင်းပလောင် TLLA တပ်တို့အကြားနယ်မြေပိုင်းနဲ့အရင်းနဲ့ပတ်သက်ပြီးစတင်တိုက်ပွဲတွေဖြစ်ခဲ့ကြတာဖြစ်ပါတယ်။ NCA မထိုးရသေးတဲ့တိုင်းရင်းသားတပ်တွေကို RCSS လို့ပြည်ရဲ့အဖွဲ့ဘက်ကမြန်မာတပ်နဲ့ပူးပေါင်းတိုက်စစ်ဆင်တာဟာတပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးကြိုးပမ်းမှုအပေါ်မေးခွန်းထုတ်စရာဖြစ်တယ်လို့လည်း TLLA ဘက်ကမိုက်အိုက်ကျော်ကပြောပါတယ
်လူဝင်မာလာဒုတိယပတ်တော့မှာဒီ NC လက်မှတ်ထိုးပြီးဒီနောက်ပိုင်းကျတော့သူများအလုံးကြီးနဲ့ဘောကြောင့်မဲနမ်ဆောင်နမ်ဒီနေကိုဖြိတ်မှဒီခုနမ်ခမ်းနဲ့ဒီရောက်လာတယ်အစိုးရတက်ရောအဲ့ဒီကအဲ့ဒီကမှရှိတဲ့ပန်းဖီးဒီဖြစ်တယ်ရောပါတယ်ဒီလိုရှိတော့အစိုးရတက်ကဒီ NC လက်မှတ်ထိုးပြီးတော့ဆွဲနေအဖောင်းမှဒီအဲ့လိုမျိုးရှိလို့ရှိတော့ဒီရင်းချမ်းလေးဆောင်ချက်ကိုတော့လေးတန်ရရရရှိတယ်
RCSS SSA တောင်ပိုင်းတပ်ဖက်ကတော့တနင်္ဂနွေလုံးတိုင်းတာနဲ့ညီညာမှုရစီရေးလာမယ့်နိုဝင်ဘာလ12ရက်နေ့မှာကျင်းပမယ့်အဖြစ်ရအဖွဲ့တွေနဲ့အစိုးရတက်လွှတ်တော်ကိုယ်စားလှယ်တွေပါဝင်ကြမယ်။နိုင်ငံရေးဆွေးနွေးမှုဆိုင်ရာပြည်ထောင်စုညီညာရေးညီလာခံကိုတက်ရောက်ဖို့အရေးပြင်ဆင်နေတယ်လို့ပြောပါရယ်။အပြစ်မရသေးတဲ့အဖွဲ့တွေကိုအထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့ဖိတ်ကြားမှာဖြစ်တယ်လို့ MPC မြန်မာညီညာရေးစင်တာကပြောဆိုထားပေမယ့်အခုချိန်ထိကတော့ TLLA ကိုဖိတ်ကြားထားခြင်းမရှိသေးဘူးလို့ TLLA ဘက်ကပြောပါရယ်ရှင်
။မဆုမမရှင်ရှိခိုင်ပြည်နယ်မှာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူအတိုက်အဝန်းတစ်ခုကြားတပ်ဖြတ်မှုတွေမိရှုတိုက်ခိုက်မှုတွေနဲ့လူအုပ်လိုက်အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးရိုဟင်ဂျာမွတ်စလင်အများစုပါတဲ့လူဦးရေတောင်ကနန်းလောက်ဟာဒုက္ခသည်စခန်းတွေမှာခိုလုံဖို့ဒါမှမဟုတ်မြန်မာနိုင်ငံကိုစွန့်ခွာပြီးလေတင်မောတွေနဲ့ထွက်ပြေးဖို့ဖြစ်စေခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအကြမ်းဖက်မှုတွေရော့ကျသွားခဲ့ပေမဲ့လူဦးရေထောင်ကနန်းလောက်ဟာဒုက္ခသည်စခန်းတွေမှာဆက်ပြီးနေထိုင်ရဆဲပါ။ Ron Corbin တင်ပြပို့ထားတာကိုတော့ကိုရဲခေါင်ကတင်ပြထားပါတယ်ရှင်။
စကိုင်းပြည်နယ်ဟာ2012ခုနှစ်ကတည်းကအကြမ်းဖက်မှုနဲ့ဆင်းရဲဒုက္ခတွေအတူရှင်တွဲဖြစ်ပေါ်နေတဲ့ဒေသဖြစ်ခဲ့ပါတယ်။အကြမ်းဖက်မှုတွေဟာဘာသာရေးနဲ့လူမျိုးရေးအရကွဲပြားနေတဲ့လူအုပ်စုနှစ်စုကြားမှာအများဆုံးဖြစ်ပေါ်ခဲ့ပြီးဗုဒ္ဓဘာသာဝင်ရွာသားတွေဟာမွတ်စလင်ဘာသာဝင်အများစုဖြစ်တဲ့ရိုဟင်ဂျာတွေနဲ့ပြည်ပခါဖြစ်ခဲ့တာပါ။ဒီပြည်ပခါတွေကြောင့်လူအနည်းဆုံး3,400လောက်နေအိမ်တွေကနေစွန့်ခွာထွက်ပြေးကြပြီးအစိုးရကထိန်းချုပ်ထားတဲ့ဒေသတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပတ်မိုးထားတဲ့စခန်းတွေမှာနေထိုင်ကြရတာပါ။အဲဒီနောက်ပိုင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့စခန်းတွေထဲမှာအခြေအနေတွေကပုံမဆိုးဝါးလာနေခဲ့ပါတယ်။ဒါပေမဲ့ဒီလူအတိုက်အဝန်းတစ်ခုလုံးကိုလေ့လာနေတဲ့ဩစတြေးလျပညာရှင်နှစ်ဦးကတော့မကြာခင်ကသူတို့ကောက်ခံခဲ့တဲ့စစ်တမ်းအရာနှစ်ဖက်စလုံးမှာပြန်လည်တင့်မြက်ရေးကိုထောက်ခံမှုတွေတိုးလာနေတယ်လို့ဆိုပါတယ်။မဲလ်ဘုန်းမြို့ဒီယကင်တက်ကတိုကအန်တိုနီဝါရက်စ်နဲ့ရိုနန်လီလ်တို့ဟာရခိုင်ပြည်နယ်ကဒေသခံနဲ့ရွက်ရွာကောင်းဆောင်600လောက်ကိုတွေ့ဆုံမေးမြန်းပြီးလေ့လာခဲ့ကြတာပါ။သူတို့ဟာမျှော်လင့်မထားတဲ့ရလဒ်တွေတွေ့ရှိခဲ့တယ်လို့မစ္စတာလီကပြောပါတယ်
။ We discovered that there was much more sympathy on the part of both communities for
တင်ထားတဲ့ပို့ပြီးတော့လူအတိုက်အဝန်းနှစ်ဖက်စလုံးမှာတခြားတစ်ဖက်နဲ့တခြားတစ်ဖက်ကသူတို့ရဲ့အခြေအနေတွေပေါ်ကိုချင်းစာစိတ်ရှိနေတာတွေ့ခဲ့ရပါတယ်။နှစ်ဖက်စလုံးမှာတခြားတစ်ဖက်ရဲ့အခွင့်အရေးနဲ့အခန်းကဏ္ဍကိုလက်ခံပေးတဲ့နေရာမှာအံ့ဩစရာကောင်းလောက်အောင်အလျှော့တင်းလုပ်ပေးနိုင်မယ့်အခြေအနေရှိနေတာကိုတွေ့ရပါတယ်
။ရခိုင်ပြည်နယ်မှာရှိတဲ့လူပေါင်း8,000လောက်ဟာနိုင်ငံသားဖြစ်ခွင့်မရှိဘဲဖြစ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။မြန်မာနိုင်ငံရဲ့ဗဟိုအစိုးရနဲ့ရခိုင်ဗုဒ္ဓဘာသာလူအတိုက်အဝန်းတွေကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းအသုံးပြုတာကိုလက်မခံကြပါဘူး။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာအများစုနေထိုင်ကြတဲ့မွတ်စလင်1.3%ကိုရည်ညွှန်းခေါ်ဝေါ်ပြီးအငင်းပွားနေဆဲဖြစ်တဲ့အတုံးနှုံးလည်းဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်အတိုင်းဝန်းကတော့ရိုဟင်ဂျာလို့တရားဝင်အသိမျက်ပြုတာခံကျင်နေကြသလိုဒီကိစ္စနဲ့ပတ်သက်လို့အလျှော့ပေးလိုကြသူတွေလည်းရှိနေပေမဲ့အစိုးရအတိုင်းဝန်းကခေါ်နေတဲ့ဘင်္ဂါလီဖြစ်အသိမျက်ပြုခံမှုကိုတော့လက်မခံကျင်ကြဘူးလို့လီကပြောပါတယ်
။ What's actually going on is thatThere's a difference of opinion as to
တကယ်ဖြစ်နေတာကဘလို့ယူအုပ်စုကိုရိုဟင်ဂျာဆိုတဲ့နာမည်တုံးတာခွင့်ပြုတင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားနေတာဖြစ်ပါတယ်။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးဟာသူတို့ရဲ့တတ်မှတ်ချက်ပေါ်ဘလို့ရေးပါတယ်လဲဆိုတာနဲ့ပတ်သက်ပြီးမွတ်စလင်တွေကိုမေးကြည့်တဲ့အခါမှာတော့သူတို့ရဲ့ခံယူချက်ကနိုင်ငံသားဖြစ်မှုနဲ့ရပိုင်ခွင့်တွေကိုပဲလိုချင်ပါတယ်။မြန်မာနိုင်ငံရဲ့တစ်စိတ်တစ်ပိုင်းဖြစ်ချင်ပါတယ်။ကျွန်တော်တို့ဒီနိုင်ငံမှာမျိုးဆက်ပေါင်းများစွာကြာအောင်နေခဲ့တာပါ။နှစ်ပေါင်းရာနဲ့ချီတဲ့တမိုင်းကြောင်းရှိပါတယ်ဆိုတာမျိုးပဲကြားခဲ့ရပါတယ်
။နိုင်ငံသားဖြစ်မှုကိစ္စအမြင်မတူတာကလွဲရင်ဗုဒ္ဓဘာသာဝင်နဲ့မွတ်စလင်တွေနှစ်ဖက်စလုံးမှာတူညီတဲ့သဘောထားအမြင်တွေရှိနေတာကိုလေ့လာသူတုတေတီတွေကတွေ့ခဲ့ရပါတယ်။အတိုက်ဝန်းနှစ်ဖက်စလုံးဟာအကြမ်းဖက်တိုက်ခိုက်မှုတွေခံစားခဲ့ရပါတယ်။တစ်ချိန်တည်းမှာပဲပုံမကျေပြန့်တဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာနိုင်ငံရေးပွင့်လင်းလာတာရဲ့ရလဒ်အဖြစ်ပြင်ပကယင်းနှိမ့်နှံမှုတွေနဲ့စီးပွားရေးလုပ်ငန်းတွေဝင်ရောက်မှုတိုးတက်လာတာကိုကြုံတွေ့နေရပါတယ်။ရခိုင်ပြည်နယ်မှာတည်ငြိမ်မှုမရှိတာကိုယင်းနှိမ့်နှံသူတွေကစိုးရိမ်နေတဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးအခွင့်အလမ်းတွေဖွံ့ဖြိုးလာနေချိန်မှာအဲ့ဒီဒေသဟာနောက်ကျကျန်နေခဲ့တယ်ဆိုတဲ့ခံစားချက်မျိုးနှစ်ဖက်စလုံးမှာတွေ့ရတယ်လို့မစ္စတာလီကပြောပါတယ်။အခုချိန်မှာတော့နှစ်ဖက်စလုံးဟာစီးပွားရေးရအပြန်အလှန်မှီခိုမှုရှိနေတယ်လို့မစ္စတာလီကပြောပါတယ်။ဗုဒ္ဓဘာသာတွေကလေယာစိုက်ပျိုးရေးမှာလုပ်ကင်ကြပြီးမွတ်စလင်အတိုင်းဝိုင်းကတော့ရေလုံငန်းနဲ့ကုန်သွယ်ရေးမှာပါဝင်လှုပ်ဆောင်နေကြပါတယ်။အခုလိုပညာရှင်နှစ်ဦးရဲ့လေ့လာတွေ့ရှိချက်တွေဟာအတိတ်ကအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တဲ့ဒီဒေသရဲ့အနာဂတ်အတွက်မျော်လင့်ချက်တစ်ခုဖြစ်စေတယ်လို့ဆစ်ဒနီမြို့မက်ကွာရိုင်ယာတက်ကတိုကရှောင်းတန်နယ်ကပြောပါတယ်။က ခုချိန်မှာတော့အဲ့ဒီဒေသကလူတွေဟာနောက်တက်လာမဲ့ဒေါန်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရကဘလို့အစီအစဉ်တွေလုပ်ပေးမလဲဆိုတာကိုမြန်မာနိုင်ငံရဲ့အခြားဒေသကလူတွေလိုပဲစောင့်ကြည့်နေကြပါတယ်
နိုင်ငံကော့တောင်ကျွန်းမြမအခေါ်လိတ်ကျွန်းမှာဒီတင်ကဘာလက်ခီးတဲ့နှုတ်ကိုတတ်ခတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြမလူငယ်နှုတ်ကိုထိုင်းတရားရုံးကတည်တံ့ချတဲ့ပေါ်မြမနိုင်ငံတွင်းမှာရောပြည်ပရောက်မြမတွေကပါကန့်ကွက်ဆန္ဒပြတာတွေနေ့စဉ်လိုဖြစ်နေပါတယ်ဒီဆန္ဒပြပွဲတွေကနေအမျိုးသားရေးအသွင်ဆောင်ပြင်းထန်တဲ့အခြေအနေကိုဥမတီပဲလူငယ်နှုတ်အတွက်တရားမျှတမှုရရေးစီဥတီသွားနိုင်မယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါသလားအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီကနေ့ညတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်။ဆောင်းနေနေဝေတဲ့တရားဒီရောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေနဲ့ဖြောပြေးပေးနေပါတယ်။ဒီကနေ့မှာတော့လေးဖြူတီဆိုထားတဲ့လွန်သူအိမ်မဲဆိုတဲ့သချင်းနဲ့ဖြောပြေးပေးချင်ပါတယ်။နားဆင်ပါရှငမပိုင်းကအခုထုတ်လွှင့်ပေးလိုက်တဲ့သတင်းလက်ဆောင်ကိုသောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ဒီကနေ့ညနေခင်းအစည်းအဝေးတွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင်
။အီရန်နိုင်ငံရမာဒီမြို့ကဗျူဟာကြားတဲ့ခြံဝင်းကို IS Islamic ဆွေးဆွေးကြော်ရဲ့လက်ထက်ကနေပြန်သိမ်းယူပြီးတဲ့နောက်မှာအီရတ်တပ်တွေကအစိုးရအဆောက်အုံတစ်ခုပေါ်မှာနိုင်ငံတော်အလံကိုလွှင့်တူလိုက်ကြပါရယ်။အမေရိကန်ဥဆောင်ပြုလုပ်တဲ့လေကြောင်းစစ်ဆင်မှုတွေရဲ့အထောက်ပံ့တဲ့အီရတ်တပ်ဖွဲ့တွေက IS ဆွေးဆွေးကြော်တွေကိုမြို့လယ်ကနေတိုက်ထုတ်ခဲ့ပြီးတဲ့နောက်အထူးကအစိုးရခြံဝင်းကိုထိန်းချုပ်နိုင်ခဲ့တာပါ။မြို့ရဲ့တချို့နေရာမှာတော့ IS တွေဟိုတစုဒီတစုဂျန်နေတော့မယ်လို့စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါရယ်။ဘယ်ဂျီယံနိုင်ငံမှာလူနှစ်ဦးကိုလွန်ခဲ့တဲ့တင်းငရီနဲ့တင်းလာနေတွေမှာဖမ်းဆီးခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံရဲ့အထင်ကရနေရာတွေကိုနှစ်တကူအကြုံနေမှာတိုက်ခိုက်ဖို့စီစဉ်ထားတယ်ဆိုတဲ့တန်တရားနဲ့အဲ့ဒီလူနှစ်ဦးကိုဖမ်းဆီးတာဖြစ်တယ်လို့အစိုးရအရှေ့နေတွေကပြောပါတယ်။နေနေမှာရှာဖွေမှုပြုလုပ်ရမှာလဲစစ်ဖက်သုံးဝက်စုံနဲ့ IS အကြမ်းဖက်စစ်သွေးကြွတွေရဲ့ဝါရဖျန်းချီရေးဆိုင်ရာပစ္စည်းတွေတွေ့ရပါတယ်။2015ခုနှစ်အတွင်းမှာအသက်ခံရတဲ့သတင်းတောက်69ရှိခဲ့တယ်လို့သတင်းတောက်များကောက်ွက်စောင့်ရှောက်ရေးအသင်းကော်မတီ CPJ ရဲ့အဖွဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တက်ပြတ်ခံရတဲ့သတင်းတောက်40ရာခိုင်နှုန်းဟာ Islamic စစ်သွေးကြောအဖွဲ့တွေကနေပြီးတော့တိုက်ခိုက်တာဖြစ်တယ်လို့ဒီအစီရင်ခံစာမှာပါရှိပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 7133လိုင်းဒိုမီတာ25 kHz 7965လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလမီတာ190ရိုကနေတက်ရထုတ်လွှင့်ပေးတော့အောင်ပါဒေါက်တာရှင်များနေတကွာမြန်မာပြည်သူပြည်သားအပေါင်းကျေးဇူးကြပါစေရှင်
This program has come to you from the Voice of America, Washington.